ျွန်တော်လူငယ်တွေနဲ့တွေ့တယ်ဒီတစ်ခါတော့အပြင်မှာတွေ့တဲ့လူငယ်တွေမဟုတ်ပဲမီဒီယာအစုံကစာမျက်နှာတွေပေါ်မှာတွေ့ရတဲ့လူငယ်တွေအကြောင်းနည်းနည်းပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အပြင်မှာတွေ့ပြတဲ့လူငယ်တွေဟာအများအားဖြင့်တင်တန်းတွေနိုင်ငံရေးလူမှုရေးနဲ့သက်ဆိုင်တဲ့ပွဲမျိုးတွေမှာတွေ့ကြရတာဆိုတော့တိတ်ပြီးစိုးစိုးဝါးလူငယ်တွေမပါပေမဲ့ကျွန်တော်နဲ့မဆုံးဖြတ်တဲ့များစွာသောလူငယ်တွေထဲကအချို့သောလူငယ်တွေဟာကြောက်စရာကောင်းလောက်စိုးတွန်းပျက်စီးနေကြပါလားဆိုတာကိုဖတ်မိကြည့်မိတဲ့မီဒီယာအသီးသီးကတဆင့်တိလိုက်ရတဲ့အခါကျွန်တော်တော်တော်လေးကိုတုံ့လောက်ချောက်ချမိလာပါတယ်ဒီရက်ပိုင်းရခိုင်ပြည်နယ်ကပြည်ပခါတွေအတော်အတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပြင်အခြားသောဒုစရိုက်နဲ့ဆိုင်တဲ့ကိစ္စတွေမှာလူငယ်တွေပါဝင်ပတ်သက်နေတဲ့ဆိုတဲ့သတင်းတွေရဲ့ပြင်းအားကကျွန်တော်နှလုံးသားကိုရောအုံနှောက်ကိုပါပြင်းပြင်းရှားရှားကိုရိုက်ခတ်လာပါတယ်ဖြစ်မှဖြစ်ရလေဆိုတဲ့စိတ်နဲ့ရင်ထဲမကောင်းဖြစ်ရတယ်လို့ပဲအုံနှောက်ကလည်းဘာလို့ဓာရီဖြစ်ရလဲဓာရီမဖြစ်အောင်ဘလို့ကာကွယ်ကြမလဲဆိုတဲ့မေးခွန်းတွေရဲ့အပြင်းအထန်တိုက်စစ်ဆင်မှုကိုခံရပါတော့တယ်လူငယ်တစုစိုင်းကယ်တွေနဲ့တွေ့ရလူကိုဓာနဲ့လိုက်ခုန်နေတယ်ဆိုတဲ့သတင်းနဲ့အတူတက်လာတဲ့ဓာတ်ပုံတွေကိုကြည့်လိုက်တော့တကယ်ကိုပဲအသက်20မကျော်သေးတဲ့လူငယ်လေးတွေကိုရီဝေဝေဥကြောင်ကြောင်မျက်လုံးနေနဲ့တွေ့လိုက်ရပါတယ်ရဲမိတ်ဆွေတယောက်ကိုအခုတလောဘလို့အမှုတွေများတယ်လဲလို့မေးကြည့်တော့မူရရန်ကားမှုတွေများတယ်လို့အဖြေပေးပါတယ်သူကပဲဆက်ပြောတာကဟိုတလောကဆိုလူငယ်တယောက်ဆေးကြောင်ပြီးလမ်းမေးကကားတွေကိုမှန်တွေလိုက်ရိုက်ခွဲနေလို့ဖမ်းချုပ်လိုက်ရသေးတယ်တဲ့အဲ့ဒီအတန်တွေကိုကြားရတော့ဖမ်းထောင်ထဲမှာတော့ကဆေးမှုနဲ့ထောင်ထဲရောက်လာတဲ့ညီငယ်တယောက်သူတို့ပတ်ဝန်းကျင်မှာမူးယစ်ဆေးအစုံကိုဖောဖောတီတီရနိုင်တဲ့အကြောင်းပြောပြတာလေးပြန်ပြီးအမှတ်ရမိပါသေးတယ်ဟုတ်တော့လည်းဟုတ်ပါတယ်ဆိုင်းမုတ်ကြီးကြီးတွေပေါ်မှာဆောင်းမုတ်ကြီးကြီးတွေရေးပြီးဘာဖြစ်တယ်ညာဖြစ်တယ်ရှောက်ပြောနေတာတခါတလေမှာဖမ်းထားတာတွေထဲကအချို့တဝက်ကိုမီးရှို့ပြလမ်းကျိတ်ဆက်နဲ့ကျိတ်ပြတာတွေလုပ်နေပေမဲ့အစိုးရဟာမူရစ်ဆေးပြဿနာကိုအခုထိမရှင်းနိုင်သေးတာသိကြပါဗျ။မနိုင်မနှင်းဖြစ်လို့အရေးအချင်းမပြည့်လို့မရှင်းနိုင်သေးတာမျိုးဆိုရင်ပြဿနာမဟုတ်ပေမဲ့အကျိုးစီးပွားကိစ္စတွေကြောင့်မရှင်းမဲ့လွတ်ပေးထားတာမျိုးဆိုရင်တော့ဂျားတွေကမျိုးဆက်သစ်တွေအညွန့်ချိုးခံနေရတာကြီးအဖက်တင်သွားပါလိမ့်မယ်။အခုတော့ဆေးဆွဲနေတဲ့လူငယ်တွေဘလောက်များများရှိနေပြီလဲဆိုတာဘယ်သူမှမသိနိုင်ပါဘူး။မူရစေကိစ္စပြီးရင်နောက်တစ်ခုကအရက်သေးတာကိစ္စပါဟိုတလောကဘာရမဟုတ်ပဲမြမပြည်ဖြစ်တလီတာဝင်အရက်ပလင်းရဲ့ဈေးနှုန်းကိုဆက်စုကြည့်လိုက်တော့သုံးတော်ဆုံးဆုံးပဲရှိတာကိုသိလိုက်ရတယ်အရက်တွေတလောက်ဈေးပေါ်ပြီးနေရာတကာမှာဖောဖောတီတီရနေမှတော့အရက်သမားတွေများလာပြီးမူရရန်ကားမှုတွေတိုးလာတာမဆန်းပါဘူးအများတမ်းမကြပဲတိတ်ကြီးတယ်လို့နာမည်ကြီးတဲ့ကုံဈေးနှုန်းဆိုတဲ့ငနေကဘာလို့အရက်သေးတာကြမှတိတ်ကိုတတ်တာနေရတာလဲဆိုတာမသိငါစရာပါပဲအတိမိတ်ဆွေတယောက်ကိုအရက်တွေအဲ့လောက်ဈေးပေါနေတဲ့အကြောင်းပြောပြတော့သူကမြမပြည်တွင်းပြည့်ရက်တွေဟာဈေးပေါုံနေမကဘူးတောက်ရင်လဲအရက်စံချိန်စံညုံးနဲ့မညီတဲ့အတွက်အစိတ်ကိုဖြည်းဖြည်းချင်းမြင်းတောက်နေတယ်လို့ပဲအသက်အန္တရာယ်ကိုထိခိုက်နိုင်တယ်လို့ပြောပါတယ်ပြီးခဲ့တဲ့နှစ်အမေရိကကိုရောက်တုန်းကဈေးဝယ်စင်တာတစ်ခုမှာဝိုင်းပလင်းဝယ်တာအသက်ပြည့်မပြည့် passport တောင်းကြည့်တော့ passport ပါမလာတဲ့အတွက်မဝယ်ခဲ့ရတာလေးတွေးမိပြီးဒီမှာရောဘာလို့အဲ့လိုမျိုးတွေမတင်းကျပ်တယ်လဲမသိဘူးလို့စဉ်းစားမိပါတယ်ပြောမယ်ဆိုရင်လူငယ်တွေအတွက်မူးယစ်ဆေးနဲ့ရက်သေးစာမှမဟုတ်ပါဘူး။လောင်းကစားလုပ်မလား၊မိမလိုက်စားမလား။မကောင်းတာလုပ်ဖို့ဆိုဘလို့အကန့်အသတ်မျိုးမှမရှိပဲအရာရာဟာတိတ်ကိုလွယ်ကူလွန်းနေတာပါ။တကယ်တမ်းကျတော့ဒါရီဟာအရင်စစ်အစိုးရခေတ်ရဲ့အမွေဆိုးတွေပါပဲ။နိုင်ငံကြီးတော့မလုပ်နဲ့။ကျန်တာလှုပ်ချင်တာလှုပ်ဆိုပြီးလူငယ်တွေအတွက်ပျက်စီးရပျက်စီးချောင်းလမ်းစာတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖွင့်ပေးထားခဲ့တဲ့အတွက်အခုတော့ထိန်းချုပ်ဖို့ခက်တဲ့အခြေအနေတစ်ခုနဲ့ရင်ဆိုင်နေရတာပဲလို့မြင်မိပါတယ်။လူငယ်တွေလေလွင့်ပျက်စီးနေကြုံများမကပဲမူးယစ်ရန်ကားပြီးလူစိုးလူမိုက်ဘဝကိုရောက်ရောက်သွားကြတာနဲ့ပတ်သက်လို့ဆက်ဆက်စဉ်းစားကြည့်တော့နောက်ထပ်ပြဿနာတစ်ခုကအထက်ပေါ်လာပါတယ်အဲ့ဒါကတော့ပညာမတက်ခြင်းပါစိုးသွမ်းနေကြတဲ့လူငယ်တွေကိုလေ့လာကြည့်တဲ့အခါအတန်းပညာတဝက်တစ်ပြက်နဲ့ကျောင်းဆက်မတက်ကြတော့တဲ့သူတွေကရာဂိုင်းနှုံးပုံများတယ်ဆိုတာကိုတွေ့ရပါတယ်ကျောင်းဆက်တက်ဖို့ပတ်စံမရှိလို့မိဘအလုပ်ကိုကူလုံနေရလို့အစားသဖြင့်အကြောင်းပြချက်မျိုးမျိုးရှိနိုင်ပေမဲ့လူငယ်တွေကြောင်းပြင်ပကိုရောက်နေရခြင်းရဲ့အကျိုးဆက်အနေနဲ့အဲ့ဒီလူငယ်နဲ့လူအဖွဲ့သီးကြားမှာနှွေးထွေးမှုအပြန်အလှန်နားလည်မှုတွေအပျောက်ဆုံးကုန်ပါတော့တယ်။အတန်းပညာမတက်တဲ့အတွက်ရည်မှန်းချက်လည်းမဲ့သွားပါတယ်။ရည်မှန်းချက်မရှိတဲ့အတွက်ကြုံရလို့ကိုကြုံတယ်လို့လုပ်ရင်မိမိကိုမိမိယုံကြည်မှုတွေလည်းကင်းမဲ့ပျောက်ဆုံးကုန်ပါတယ်။ကြောင်းထွက်ပြီးအလုပ်တစ်ခုခုကိုတည်တည်ချာချာလိုက်စားလို့အမြင့်တနေရာကိုရောက်သွားတဲ့လူငယ်မျိုးတွေရှိနိုင်ပေမဲ့အများစုကတော့ကြောင်းပြင်ပရောက်သွားတဲ့အခါလေလွင့်ပျက်စီးကုန်တာများပါတယ်။အဲ့ဒီတော့ကျောင်းနေရွယ်လူငယ်တိုင်းကျောင်းထဲမှာရှိနေဖို့ဆိုတဲ့ကိစ္စဟာအခြေခံအကျဆုံးလို့မြင်မိပါတယ်။ဘာလို့လူငယ်တွေကျောင်းကန်းထဲမရောက်ကြတာလဲဆိုတဲ့ကိစ္စကိုဆက်တွေးကြည့်တော့ဆင်းရဲမွဲတေမှုပြဿနာကထပ်ဝင်လာပါတယ်။မိဘတွေကကိုချရောက်ပေါ်ကိုရက်တည်နိုင်ပြီးတားသမီးတွေအတွက်အခမဲ့ပညာရေးစနစ်တစ်ခုကိုအစိုးရကဖန်တီးပေးနိုင်မယ်ဆိုရင်တော့ ဒီပြဿနာနှစ်ခုစလုံးပြေလည်သွားနိုင်ပါတယ်။ကြောင်းတက်လို့ဘွဲ့ရီပါရီရပြီးသွားပြီမဲ့လဲပျက်စီးသွားနိုင်သေးတဲ့အကြောင်းတရားနောက်တစ်ခုကရှိနေပါသေးတယ်။အဲ့ဒါကတော့အလုတ်လက်မဲ့ပြဿနာပါ။လူငယ်တွေဘာလို့လို့ဘာကံရမယ်မှမသိပဲအလုတ်လက်မဲ့ဖြစ်နေတာယူစရာတာဝန်ဘာတစ်ခုမှမရှိတာဟာပျက်စီးဖို့လမ်းစာတစ်ခုပါပဲ။အလုတ်လုံနေတဲ့လူငယ်တယောက်နဲ့အလုတ်မလုတ်တဲ့လူငယ်တယောက်ကွာခြားချက်ကတော့တာဝန်ယူစိတ်ပါ။အလုံးမလုံးပဲနေတာကြာလာတဲ့အခါအဲ့ဒီလူဟာတာဝန်မဲ့တဲ့စိတ်ကြီးစိုးလာတတ်ပါတယ်။စိုးသွမ်းတဲ့မျိုးဆက်တစ်ခုကိုမဖန်တီးမိအောင်ကျွန်တော်တို့ဘာတွေသတိထားသင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးစဉ်းစားမိတာလေးတွေကိုလူငယ်တွေလည်းကြည့်ရှောင်နိုင်ကြဖို့မျှဝေပေးလိုက်ပါတယ်။ခေတ်ကိုကိုယ့်လက်ထဲရောက်မှရိုင်းသွားစေမဲ့မျိုးဆက်မျိုးမဖြစ်ဖို့မျိုးဆက်သစ်တိုင်းသတိရှိကြစေချင်ပါတယ်။ချစ်ချင်းမြတ်တာကိုမြတ်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။